မြန်မာနိုင်ငံကိုရောက်ရှိသွားပြီဖြစ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15ဦးလုံးပါဝင်တဲ့တန်တမန်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံရောက်သိမ်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးမြန်မာအာဏာပိုင်တွေနဲ့တွေ့ဆုံညှိနှိုင်းအဖြစ်ရှာနိုင်ကဲမဲလို့မျှော်လင့်တဲ့အကြောင်းရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ကုလလုံခြုံရေးကောင်စီအဖွဲ့ဝင်တန်တမန်အဖွဲ့တွေရိုဟင်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာတွေ့ဆုံခဲ့ခြင်းရခိုင်အကြမ်းဖက်မှုအတွင်သူတို့ရင်ဆိုင်ခဲ့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဒုက္ခသည်စခန်းတွင်အခက်အခဲတွေကိုတင်ပြနိုင်ခဲ့ကြတယ်လို့ဆိုပါတယ်ဒီသတင်းကိုတော့မတ်စုမောင်ကစူးစီးတင်ပြထားပါတယ်ရှင်
ဟုတ်ပါတယ်ဒီကနေ့ဧပြီလ30ရက်နေ့မှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15ဦးလုံးပါဝင်တဲ့တန်တမန်အဖွဲ့ဟာမြန်မာနိုင်ငံကိုဆက်ရောက်သွားပြီဖြစ်ပြီးတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံပါတယ်ဧပြီလ29ရက်နေ့မနေ့တနင်္ဂနွေနေ့တုန်းကတော့ဒီကုလလုံခြုံရေးကောင်စီတန်တမန်အဖွဲ့ဝင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးမှာရှိတဲ့ဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်လေ့လာခဲ့ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်ကုလလုံခြုံရေးကောင်စီတန်တမန်အဖွဲ့ဝင်တွေနဲ့ကိုယ်တိုင်တွေ့ဆုံခွင့်ရခဲ့တဲ့ကုတုဘလောင်ဒုက္ခသည်စခန်းကကိုကြီးဆလံကတော့ရခိုင်မြောက်ပိုင်းအကြမ်းဖက်မှုဖြစ်စဉ်အတွင်းသူတို့ရင်ဆိုင်ခဲ့ရတဲ့လူခွေချိုးဖောက်မှုတွေကိုတင်ပြနိုင်ခဲ့တယ်လို့ VOA မြန်မာပိုင်းကိုပြောပါတယ
်။မင်းရရောက်လာတဲ့ကုလသမဂ္ဂလုံခြုံရေးအဖွဲ့ဆင်တမဲအဖွဲ့နဲ့ကျွန်တော်ကိုယ်တိုင်ဆွေးနွေးခွင့်ရခဲ့ပါတယ်။ကျွန်တော်ရဝင်ကဒုက္ခစေကုသလေးများအာဓမကြည့်ကြည့်ဆိုင်ရတဲ့အမြင့်သမီးများဖြစ်တဲ့ကြရတဲ့မြောက်လာသူများသူစစ်မှလို့ရအမြင့်သမီးအမြင့်သားပေါင်းဆရာမဆင်နဲ့သစ်ဆုံဝင်ရခဲ့ပါတယ်သူတို့ကမနာရီနေ့ကလည်းကျွန်တော်တို့ဝင်ကဒုက္ခရှင်များနဲ့ထွတ်ဆင်ကြပြီးအဲ့ဒီဆင်းရဲပွဲမှာကျွန်တော်ရဲ့ရခိုင်ပြည်နယ်မှာဆွတ်ဆုံသေးရတယ်ပြစ်ပခံရတယ်စစ်စင်နဲ့ကတည်းကအသေးစိတ်ကိုကျွန်တော်ဝင်ကများဒုက္ခရှင်များကရှင်းပြခဲ့ပြီးသူတို့ကလည်းကျွန်တော်ကိုအချမ်းလန်းဆင်းရဲမှုများပြုလုပ်ခဲ့ပါတယ်ကျွန်တော်မြန်မာနိုင်ငံပြန်လေအခါမြန်မာဘာအစာရေးအပြေးဝါနဲ့လုံခြုံရေးအဆင်မှန်ရရှိဖို့အတွက်ကျွန်တော်တင်ပြခဲ့ပါတယ
်ဒုက္ခသည်စခန်းနေစီကိုကုလလုံခြုံရေးကောင်စီအဖွဲ့ဝင်တန်တမန်အဖွဲ့ရောက်ရှိချိန်မှာတော့ဒုက္ခသည်စခန်းအသီးသီးမှာရှိတဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေပါဝင်ရိုဟင်ညာဒုက္ခသည်တွေဟာနိုင်ငံသားအခွင့်အရေးအပြေးဝါပေးဖို့ကုလဘက်ကလုံခြုံရေးတာဝန်ယူပေးဖို့အပါအဝင်တောင်းဆိုချက်14ချက်ပါတဲ့စာတမ်းတွေကင်ဆောင်ပြီးတော့ဒုက္ခသည်စခန်းတဝိုက်လှည့်လည်ပြီးတော့တောင်းဆိုဆန္ဒပြခဲ့ကြတယ်လို့ကိုဦးဇလန်ကပြောပါတယ
်ဒုက္ခသည်များကတန်တမန်အဖွဲ့ရောက်ရှိပြီးအချိန်မှာဒုက္ခသည်စခန်းနဲ့ဆက်ကွမှာလူတော့ကောင်းတဲ့ကြောင့်တပြိုင်တည်းသမားပြားဝင်အကြီးမားဆုံးဖြစ်လို့ဖြစ်ပါလေ။တော့ကြများအဓိကကောင်းစီရှာဖလေးရှာပါဝင်တဲ့နိုင်ငံတို့ပြန်တဲ့အချိန်မှာအဓိကသဘောကုလသမဂ္ဂလုံခြုံရေးအဆောင်တဲ့အတူဖာရှိစေရမည်။နိုင်ငံဝန်ကြီးအမည်နဲ့နိုင်ငံသားအစာရေးအပြေဝါရှိစေဖို့အတွက်သမားပြားဝင်ကောင်းစီဖြစ်ပါလေခင်ဗျာ
။လုံခြုံရေးကောင်စီအဖွဲ့ဝင်တန်တမန်အဖွဲ့ဘက်ကလည်းဒီကနေ့တို့မြန်မာနိုင်ငံကိုရောက်ရှိသွားတဲ့အချိန်မြန်မာအာဏာပိုင်တွေနဲ့ရိုဟင်ဂျာဒုက္ခသည်အရေးဆွေးနွေးညှိနှိုင်းအဖြေရှာခဲ့မယ်လို့ဒုက္ခသည်တွေကိုကြေညာပေးခဲ့ကြောင်းပြောပြပါတယ်
။ဒီကလုံခြုံရေးကောင်စီတန်တမန်အဖွဲ့ကတော့ကျွန်တော်ဒုက္ခသည်များကိုစံနှုန်းနဲ့ပြစ်တော့ပါတယ်။မြန်မာနိုင်ငံရောက်တဲ့အချိန်မှာမြန်မာဆွေးအာဏာပိုင်အဖွဲ့စီများနဲ့ရိုဟင်ဂျာအခြေအနေကိုဖြေလည်ဆောင်ရွက်ဖို့မယ်ဆိုပြီးတော့ကျွန်တော်တို့ကိုပြောဆိုပြခဲ့တာရှိပါတယ်။ဒီကဒီချိန်မှာကျွန်တော်အကောအတာမြုံနေပါတယ်ဒါပေမဲ့ကျွန်တော်အတိကကောင်းစီကြီးလာတော့တရုံနဲ့ရိုက်ချကိုကျွန်တော်အတိကကောင်းစီကြီးလာတယ်အဖေဆုံးပေးမှလည်းကျွန်တော်တရုံနဲ့ရိုက်ချကိုကျွန်တော်ပြောတာရှိပါတယ်စင်ကောင်းမလို့ပဲနဲ့ဘာမှဆိတ်ခဲ့ခြင်းကျွန်တော်ဝင်ကအချက်တွေကိုဆောင်ရွက်ပေးပါလို့ကျွန်တော်ဒုက္ခတွေအလုံးအားဆက်ကန်ကောင်းစီကြီးပါတယ
်ဒီကနေ့မှလည်းဒုက္ခတွေစခန်းနေမှာလေပြင်းတွေတိုက်ခိုက်ပြီးတော့မိုးတိထန်စွာရွာသွန်းနေတဲ့ရာသီဥတုထန်ကြောင့်ဒုက္ခတွေဒီမှာနေထိုင်ရေးအတော်လေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကိုဦးဇလန်ကပြောပြပါတယ်
အခုအမနဲ့ကျွန်တော်စကားပြောရစီမှာလေပြင်းမုန်တိုင်းရဲ့လေပြင်းအရပရလေးတိုက်ခင်းနေပါတယ်မိုးလေရွာနေပါတယ်အခုကမိုးနဲ့လေပြင်းနဲ့တိုက်နေရဆိုတော့ဘောင်းဘောင်းဆောင်မှာရှိတယ်နေနေဒေသမှာရှိတယ်ဒုက္ခရှင်များအတွက်အလွန်ဆင်းရဲတွေအကြမ်းနဲ့ရှိနေပါတယ်ခင်ဗျာ
မကြခင်မုတ်တုံမိုးရာသီရောက်လာတော့မယ့်အချိန်ပို့ပြီးတော့မှဆိုးလာမယ့်အခြေအနေတွေကိုလည်းတန်တမန်အဖွဲ့အနေနဲ့ကိုယ်တိုင်မျက်မြင်တွေ့ခဲ့တဲ့အတွက်အလွန်မဲ့စိုးရိမ်မကင်းဖြစ်မိကြောင်းဒုက္ခသည်စခန်းတွေကိုကြည့်ရှုအပြီးတန်တမန်အဖွဲ့နဲ့အတူလိုက်ပါသွားတဲ့အမေရိကန်ပြည်ထောင်စုဆိုင်ရာလက်ထောက်ကုလသမဂ္ဂတန်အမတ်ကြီးကလည်းမနေ့ကပြောဆိုထားပါတယ်ရခိုင်ပြည်နယ်ဘက်ကိုခီးစက်မဲ့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်တန်တမန်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်ကတော့မေလ2ရက်နေ့အထိဖြစ်ပါတယ်ရှင်
မဆုမွန်ပြောပြခဲ့တာပါရှင်